ယူကရိန်းနိုင်ငံကိုရုရှားတပ်တွေအခုလိုဝင်ရောက်တိုက်ခိုက်နေချိန်မှာအထင်ကြီးဖြစ်လာသူတူကတော့ယူကရိန်းသမ္မတဗလုဒီမီယာဇလင်စကီဖြစ်ပါတယ်ရုရှားတပ်တွေဝင်လာချိန်နိုင်ငံရခြားကိုထွက်ပြေးမသွားဘဲကြံ့ကြံ့ခံနေတဲ့စစ်ပွဲကာလယူကရိန်းကောင်းဆောင်ဇလင်စကီဆိုတာဘလိုလူမျိုးလဲမိုင်းသန္တာကျော်ကပြောပြပေးပါမယ်ခင
်ဗျရုရှားတပ်တွေသူ့နိုင်ငံကိုဝင်ရောက်ကျူးကျော်တဲ့ရုပ်တွေတွင်ပါတယ်ယူကရိန်းသမ္မတဗလုဒီမီယာဇလင်စကီဟာကောင်းစင်မှာလူများလေးစားတဲ့အရေးကြီးပုဂ္ဂိုလ်တူဖြစ်လာပါတယ်။ကီယက်ပြည်တော်ကိုရုရှားတပ်အင်အားထောင်ပေါင်းစီဝိုင်းထားချိန်ယူကရိန်းအာဏာပိုင်တွေကလည်းရုရှားကသူ့ကိုလုံခြုံမဲ့သတင်းတွေပြောနေပေမဲ့တမရဇလန်စကီကတော့မြို့တော်ကနေမခေါ်ဖို့တရားစီရင်ချထားပါတယ်။ရန်သူတွေဝိုင်းခံထားရတဲ့မြို့တော်လမ်းတွေပေါ်ကနေဗီဒီယိုမိန့်ခွန်းတွေပြောဥရောပတမကနဲ့နိုင်ငံတကာအဖွဲ့တွေဗန္ဒာရေးစီရေးအကူအညီပေးကြဖို့တောင်းဆိုရင်းယူကရိန်းရဲ့ခုခံမှုမှာဥဆောင်ပါဝင်နေတာဖြစ်ပါတယ်။အရင်ကတရုတ်ဆောင်တဲ့ဟာတမင်းနာလုပ်ခဲ့တယ်။အသက်44နှစ်အရွယ်သူ့ကိုဒီဖြစ်တွေမတိုင်ခင်လေးထိသူ့နိုင်ငံပြင်ပမှာလူတွေစိတ်မသိကြပါဘူး။သူက2019နှစ်ဦးမှာထောက်ခံတဲ့83ရာခိုင်နှုန်းနဲ့တမရဟောင်းပက်ထရိုပိုရိုရှန်ကိုအနိုင်ရပြီးတော့တက်လာတာဖြစ်ပါတယ်။သူ့ရွေးကောက်ပွဲကသူ့ဘဝအမှုပြညာကြာခွက်တစ်ခုလိုပါပဲ။ရွေးကောက်ပွဲမတိုင်ခင်ပြည်သူအစီအပါဆိုတဲ့နာမည်ကျော်ရုပ်သံဇလန်းမှာအထက်တန်းကျောင်းဆရာဖြစ်တဲ့တရုတ်ဆောင်တာနဲ့အရင်နာမည်ကြီးသွားပြီးတော့နောက်သူကနိုင်ငံမှာဖြစ်နေတဲ့အဂရိလိုက်စားမှုတွေကိုဝေဖန်တဲ့ဗီဒီယိုအွန်လိုင်းမှာလူကြည့်များပြီးတဲ့နောက်ကင်မရာဖြင့်ရွေးချယ်ခဲ့ရတာပါရုပ်သံဇလန်းနာမည်နဲ့ပါတီတစ်ကအဂရိလိုက်စားမှုတိုက်ဖြစ်ရေးကတိကဝတ်တင်နဲ့ရွေးကောက်ပွဲမဲဆွဲပြီးသူ့ကိုတမန်လောင်းဖြစ်တဲ့အဆုပြုတာပါသူ့ဇယုံနဲ့ဆင်ပါလေအမေရိကန်ဒေါ်လာများအတွက်တော့ဇလန်စကီဆိုတဲ့နာမည်ကို2019ကျမှအစားသိကြတာပါ။အဲဒါကဒုသမရဟောင်းဘိုင်ဒန်နဲ့သူ့ရဲ့ကဟန်ဒယ်နောက်ဆုံးဇယားရှုထားတာတွေပြန်ဖော်ပေးဖို့ဆိုပြီးတော့သမရဒေါ်နယ်ထရန့်သူ့ကိုဖိအားပေးခဲ့တာပါ။သမရဇလန်စကီဟာယူကရိန်းနိုင်ငံဆိုဗီယက်ပြည်အောင်စုထဲမှာပဲရှိနေခြင်း။နိုင်ငံအလဲတောင်ပိုင်းသားကရုရှားစကားပြောခရီဗီရစ်မြို့မှာမွေးဖွားတာပါ။ဂျူးလူမျိုးတူဖြစ်ပြီးတော့နာဇီတွေဂျူးလူမျိုးတုံးတက်ဖြတ်မှုနဲ့သူ့အမျိုးတွေစူးစူးရွရွကြုံခဲ့ရတယ်လို့ပြောပါတယ်။ဒုတိယကမ္ဘာစစ်မှာတက်နေတဲ့အမှုထမ်းတွေတဲ့သူ့ဖိုးဆိုရင်ဖားနေတဲ့ညီကို၃ယောက်နာဇီတွေတက်လို့သိခဲ့ရတာပါ။ဇလန်စကီဟာဇန်ညွန်ရေးသားသူအာလီယူနာကီယက်ရှ်ကို2003ခုနှစ်မှာလက်ထပ်ခဲ့ပြီးတော့18နှစ်အရွယ်သမီးတစ်ယောက်နဲ့ရှင်းနေရဲသားတစ်ယောက်ရှိပါတယ်။သူတို့၃ယောက်လုံးဇလန်စကီနဲ့သူကီယက်ရှ်မှာရှိနေတယ်လို့ယူဆရပါတယ်။သူကအခုဆိုရင် Creepy Reese အမျိုးသားတက်ကတော်ကနေဥရီဘာသာရက်နဲ့ပွဲရတာပါ။ဒါပေမဲ့ရှင်းနေမလို့ပဲနဲ့ဟာသာပြုတ်ဆောင်လုပ်ခဲ့ပြီးတော့နောက်ပိုင်းမှာအာမင်မှုရလာတဲ့ Carbonium 95ဆိုတဲ့ရုပ်တံထုတ်လုပ်ရေးကုမ္ပဏီကိုပူးရဲတည်ထောင်ခဲ့ပါတယ်။သူထူးခြားတဲ့အာမင်မှုတွေကတခုကတော့2006ခုနှစ်ယူကရိန်းနိုင်ငံမှာပြတာတဲ့အနုပညာရှင်များနဲ့ကြဲစာချင်းဆိုတဲ့အစီအစဉ်မှာအနိုင်ရခဲ့တာဖြစ်ပါတယ်။2009နဲ့2018ကြားမှာတော့အထူးသဖြင့်အချစ်ဆန်မျိုးရုပ်ရှင်ကတော်တော်များများမှာတရုတ်ဆောင်ခဲ့ပါတယ်။2019မှာသူတမရတောင်ယူတော့ယူကရိန်းဟာဒွန်ဘတ်စ်ဒေတာလို့ခေါ်တဲ့လူဟန်စ်နဲ့ဒေါ်နီယက်စ်တို့ကခွဲထွက်ရေးသမားတွေနဲ့ခက်တနက်ပြည်ပစာဖြစ်နေခဲ့တာ၅နှစ်ကြာလာတဲ့အချိန်ဖြစ်ပါတယ်။ရုရှားရဲ့အကူအညီနဲ့ခွဲထွက်ရေးသမားတွေဟာအဲ့ဒီဒေတာနှစ်ခုရဲ့ဒစိမ့်ဒေတာကိုထိန်းချုပ်ထားပြီးယူကရိန်းတပ်တွေနဲ့မကြာခဏတိုက်ပွဲဖြစ်နေတာပါ။ဒါဖြင့်2014မှာရုရှားကသူ့ပိုင်နယ်ဖြစ်လာပြီလို့ကြေညာခဲ့တဲ့ခရိုင်းမီးယားကျွမ်းကျွယ်ကိစ္စနဲ့ပတ်သက်ပြီးတော့လည်းပြဿနာတက်နေသေးဖြစ်ပါတယ်။အခုဆိုရင်တမန်ဇလန်စကီကိုတကွာလုံးကချီးကျူးနေကြပေမဲ့သူ့နိုင်ငံထဲမှာတော့ရွေးကောက်ပွဲနောက်ပိုင်းမှာလူထုထောက်ခံမှုကျလာတာဖြစ်ပါတယ်။အားရလိုက်စားမှုကအဓိကပြဿနာဖြစ်နေသေးတဲ့နိုင်ငံမှာနိုင်ငံရေးခိုင်မာမှုရှိအောင်လုပ်ပါမယ်ဆိုတဲ့သူ့ပေးခဲ့တဲ့ကတိတွေကိုတေချာအဆောင်ထဲမှာဖော်ပြနိုင်လို့ပါ။ဇန်နဝါရီလစတဲ့နေ့မှာဆိုရင်သူ့ကိုလူလူရဲ့30ရာခိုင်နှုန်းကပဲထောက်ခံပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းကိုကျူးကျော်ဖို့စိတ်ပိုင်းဖြတ်ထားတယ်။ဆိုရင်အမေရိကန်ထောက်လှမ်းရေးသတင်းတွေကိုရုရှားကမကျူးကျော်ဘူးသတင်းပတ်တွေမှာသမ္မတဇလန်စကီဆက်မခံခြင်းပုံတွေ့ရပါတယ်။ကျူးကျော်စစ်ဖြစ်ကိုဖြစ်နေဆိုတဲ့အမေရိကန်သတိပေးချက်ကိုသူကလူသိရှင်ကြားကိုမယုံကြည်ကြောင်းပြတခါတလေမှရည်စရာအောင်လုပ်ခဲ့ပြီးတော့တစ်ချိန်တည်းမှာပဲပူတင်တက်တွေရုတ်သွားအောင်လို့နိုင်ငံတကာကဖိအားပေးဖို့ကြိုးစားနေကြတာပါ။ပူတင်ပြောနေတာအလကားပါဆိုပြီးသူမပြောနေခဲ့ပဲသူသာအဲ့ဒီသတိပေးချက်တွေကိုအလေးနဲ့ထားခဲ့တယ်ဆိုရင်ယူကရိန်းလူတို့အနေနဲ့ဒီအခြေအနေအတွက်ပိုပြပြင်ဆင်မှုရှိတယ်လို့ဝေဖန်ကြပါတယ်။ Tapi rasa tu sahaja ko kukan jawab jauh itu yang negu nega. Nengah lekaya tahukan api mugo jahsi bai. Tuko Ukraine luruga ramaga. Tega walonga wa sepoi kala kau nangga sepau ni ama. Jitu seta apa ni tahukan jawab ini.
Nasu Державы, так будет далее. Слава нашим защитникам, слава нашим защитницам. Слава Украине!
Слава! Слава!